ရှန်ကီယာနယ်စပ်မှာရက်ဆက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ခုတလောဖြစ်တဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေယာဉ်နဲ့ပုံမိုတိုက်ခတ်နှိပ်ကွပ်လာတယ်လို့ KNDF က VOA ကိုပြောပါတယ်။ဒီတိုက်ခတ်မှုတွေကြောင့်အပြစ်မဲ့အရသာပြည်သူတွေလည်းအရင်ကထက်အိုးပြစ်အိမ်ပြစ်ပြေးလွှာနေကြရပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုဇုံဝင်းလိုင်ကပြောပြပေးပါရှင်။
အခုမှလှဆန်းကလေးကကရားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အရှိဘက်ချမ်းရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံတို့ဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ခုချိန်ထိရက်ဆက်ဆိုသလိုဂျိုကြားဂျိုကြားတိုက်ပွဲဖြစ်ပွားနေသေးပဲလို့ KNDF ကင်းနီအမျိုးသားများကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်
။ဟုတ်ပါတယ်ဗျာ။ဒီကတော့ဒီကုလောကတည်းကအရေးကြီးဘူးလေကျွန်တော်တို့ဒီတိုင်းတိုင်းချင်းလိုက်ကျွန်တော်ဒီရက်မလာလို့ပြောတော့ဟုတ်ကဲ့ဖြစ်တယ်ဟုတ်ဖြစ်တာသူကကြည့်တယ်ဟုတ်ဒီကဒီမော့ဆိုပြတဲ့ရှိဖတ်ချမ်းရဲ့ခုနပြောတဲ့ဒီဒီလောင်းတဲ့ဆက်ဆိုတော့ဒီအဲ့မှာတော့ရှိနေဟုတ
်အခုတလောဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးအခုဖြစ်တဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းနဲ့ပုံမိုတိုက်ခတ်လာတယ်လို့ KNDF ကပြောပါတယ်
ဒီတိုက်ပွဲတွေမှာဆိုလို့ရှိရင်လေကြောင်းတုံးပြမှုကစတိုက်ဖြစ်လာတယ်ပေါ့လေဟိုနေ့စဉ်ရဆက်လို့တော့ပြောလို့ရတာပေါ့လေကြောင်းတုံးပြမှုကိုသူတို့တော်လေးဟိုအားဆိုင်ပြီးလောက်လာရှိတယ်ဆိုတော့တိုက်ပွဲတွေမှာဆိုလို့ရှိရင်ဒီရက်ပိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်လေနဲ့လာဖြစ်တာမျိုးမရှိဘဲ cash out ကင်းထောက်တွေဝဲနေရပေါ့နော်ဝဲနေရမျိုးရှိတယ
်ဒေသခံတွေဟာတိုက်ပွဲကြောင့်ပြေးလွှားနေရတဲ့အတွက်ဒုက္ခမျိုးစုံကြုံနေကြရတာပါဒါကြောင့်ငြင်းချမ်းကျင်နေပြီလို့အခုလို့ပြောပါတယ်
မင်းချင်းစီကဒီရလေဒီနေ့ဟောတော့ဒီနေ့ကျနေ့ညပိုင်းတော့ရှိနေပြီကျတော့ဒီနေ့ဆိုအကျေချရမှာလေဒီကိုအရလည်းဒီလိုရှိနေတယ်ဆိုတော့အဲ့တော့မသိသေးဘူးပေါ့နော်တကယ်လည်းခါကျအေးရရှိအောင်မလားမရှိတော့ဘူးလားအဲ့လည်းဒီမျို
းအဓိကကတော့ဒီတိုက်ပွဲကြီးရဲ့ကြီးဖို့ပေါ့နော်တိုက်ပွဲကြီးမှလည်းအရာအလုံးကအဆီပြီမှာပေါ့
မဆိုင်တဲ့အပြစ်မဲ့အရသားပြည်သူရှိရဘက်ကိုစစ်ကောင်စီအနေနဲ့ပြစ်မှတ်ထားမတိုက်ခိုက်ဖို့ KNDF ကပြောပါတယ်
တဲ့နမဲ့ပြည်သူတွေကိုစစ်ကောင်စီက energy နဲ့ပြစ်ခတ်တာမျိုးတွေနောက်တစ်ခုကဒီလီချောင်းနဲ့ပုံကျတိုက်ခိုက်တာမျိုးတွေကိုဘလို့ဖို့စဉ်းစားတင်တယ်ပေါ့လေတကယ်တော့ပြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့သူတွေပြစ်မှာကျွန်တော်တို့လည်းသူနဲ့တိုက်လို့ရတယ်ပေါ့အပန်းဆိုင်တဲ့ပြည်သူတွေကိုသူတို့စစ်မှတ်ထားတဲ့တိုက်ခိုက်တာမျိုးတွေကိုစစ်မှတ်ထားတာဆီကိုပရိုဂရမ်လဲပတ်သက်ပြီးပါလေ
CAP ပခရေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေကလည်းတနေရာပြီးတနေရာပြောင်းရွှေ့နေကြရပါတယ်ဒါကြောင့်စစ်ရှောင်တွေရောက်လာရင်ဒေသခံလူထုတွေအနေနဲ့လည်းလက်ခံကူညီပေးကြဖို့ KNDF ကတိုက်တွန်းထားပါတယ်ခင်ဗျာ